Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2019ခုနှစ်ဇွန်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။အမေရိကန်လွှတ်တော်အမတ်တဦးဒီကနေ့ပြစ်ခတ်မှုအတွင်းမှာတနက်ထိမှန်ခဲ့ပါတယ်။လန်ဒန်မြို့တော်ကအထက်မြတ်အဆောက်အဦတစ်ခုမိအကြီးအကျယ်လောင်ကျွမ်းလာကြောင်းတေဆုံးတရားရမှုတွေရှိနေပါတယ်။အမေရိကန်သမ္မတဟာအခြေခံဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့လွှတ်တော်အမတ်တွေကဒီကနေ့အမှုဖွင့်ပါတယ်။အာဖဂန်ဒိုရာဘိုရာဒေသရဲ့ဒစိတ်တစ်ပိုင်းကိုတော့အစ္စလာမ်ရဲ့အစွန်းရောက် IS တို့ကသိမ်းယူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်။
အခုဗုဒ္ဓနေ့ညပိုင်းသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအခြေအနေတွေကိုတာဝန်ယူမှုတာဝန်ခံမှုရှိဖို့လိုတဲ့အကြောင်းကိုတော့
Well, I think we've seen the current government and obviously the previous administration under the same thing make efforts to obviously convene the nationwide
နိုင်ငံတကာလူခွင့်ရေးဖွဲ့ AI ရဲ့ပြောကြားချက်နဲ့တူနာဆင်ရပါမယ်။ကြံခန့်ဟေးပါတီကလာမယ့်2020ရွေးကောက်ပွဲမှာထိုက်တင်သလားအောင်မြင်မှုရနိုင်မယ်လို့ယုံကြည်ထားပါတယ်ဆိုတော့ပါတီဥက္ကဋ္ဌရဲ့ပြောကြားချက်တခါရှမ်းပြည်နယ်အတွင်းမှာတော့တောင်တန်းဘိုးကုဆတ်ယောဂါကြောင့်ကျွမ်းနာကောင်ရီ200ကျော်သေဆုံးနေပြီဖြစ်တဲ့အကြောင်းတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အစီအစဉ်နောက်ပိုင်းမှာတော့လူမှုကျန်းမာရေးမြမရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေနားဆင်ရပါမယ်ရှင်။အခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုအောင်အောင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်လွှတ်တော်အမတ်စတက်ဖန်စကာလီစီယာဒီကနေ့ပြစ်ခတ်ခံရပါတယ်။ဝါရှင်တန်ဒီစီမြို့တော်နီးဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့မှာပြစ်ခတ်ခံရတာလို့ဒေသန်ရက်အရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်မစကလီစီယာနဲ့တခြား Republican လွှတ်တော်အမတ်တွေကလာမယ့်ကြာသပတေးနေ့ကစားမယ့်နှစ်ပတ်လည် baseball ပွဲအတွက်လေ့ကျင့်နေကြတာဖြစ်ပါတယ်။တင်ပါမှာတနက်ထိမှန်ခဲ့တဲ့လွှတ်တော်အမတ်စကလီစီယာရဲ့အခြေအနေတည်ငြိမ်ငြိမ်ရှိနေတယ်လို့လည်းသတင်းတွေကဖော်ပြပါတယ်။ baseball လေ့ကျင့်ကစားပွဲမှာပြစ်ခတ်မှုအတွင်းအနည်းဆုံး4ဦးထိခိုက်ဒဏ်ရာရတယ်လို့ရဲကပြောပါတယ်။ပြစ်ခတ်သူလို့တန်လျာရှိထားသူကိုလည်းဖမ်းဆီးထားပြီလို့အလက်ဇန်ဒရီးယားမြို့ရဲအဖွဲ့က Twitter စာမျက်နှာမှာရေးသားပါတယ်။သမ္မတဒေါ်နယ်ထရန့်ကဒုတိယသမ္မတမိုက်ဖန့်စ်နဲ့အတူပြစ်ခတ်မှုကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောဆိုပါတယ်။ပြစ်ခတ်ခံရမှုအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလွှတ်တော်အမတ်တွေနဲ့သူတို့ရဲ့ဝန်ထမ်းတွေလွှတ်တော်ရဲတွေနဲ့တခြားထိခိုက်ဒဏ်ရာရသူတွေအတွက်လည်းဆုတောင်းမေတ္တာပို့သပါကြောင်းသမ္မတထရန့်ကကြေညာချက်ထုတ်ပြောဆိုပါတယ်။Stephen Scalicia ကအောက်လွှတ်တော်လူများစုဥဆောင်စော်အေးမှုဖြစ်ပါတယ်။တခြား Republican လွှတ်တော်အမတ် Mo Brooks လည်းပြစ်ခတ်မှုဖြစ်ပွားရမှာရှိနေခဲ့ပြီးရဲတပ်ဖွဲ့ဝင်နှစ်ဦးနဲ့လွှတ်တော်ဝန်ထမ်းတဦးတို့သွန်နှက်ထိမှန်ထားပုံရတယ်လို့ CNN သတင်းဌာနကဖြေကြားသွားပါတယ်။သနက်မှန်ခဲ့တဲ့လွှတ်တော်အမတ် Scalicia ကလမ်းမလျှောက်နိုင်တော့ပဲပြစ်ခတ်နေတဲ့သနက်သမားကိုရှောင်ဖို့ baseball ကွင်းထဲကနေခနာကိုကိုဒရွတ်တိုက်ဆွဲပြီးထွက်ခွာသွားရတယ်လို့လည်း Mr. Brooks ကပြောပါတယ်။ပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူးရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24ရက်နေ့အဆောက်အုံမှာမိကြီးဂျင်လောင်ချန်နေပြီးမိသက်သမားတွေဆက်လက်ငြိမ်းသက်နေသေးပါတည်ဆုံးသူ6ဦးကိုအတည်ပြုနိုင်ပြီလို့လန်ဒန်ရဲမှူးစတော့ကန်ဒီကပြောပါတယ်ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်ရမှာတည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းလန်ဒန်ရဲမှူးကပြောပါတယ်မိကုန်းမှော်နေတဲ့သူတွေပါဝင်ဒဏ်ရာရသူ50ရုပ်ကိုစေရုံပို့ထားရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်လန်ဒန်အနောက်ပိုင်း North Kensington က Grenfell Tower မှာမိလောင်တာဖြစ်ပြီးဒီအဆောက်အုံမှာအင်ဂျင်ပေါင်း140ရှိပြီးလူပေါင်း50လောက်နေထိုင်နေကြတာလို့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မနက်ပိုင်းပျောက်ဆုံးနေသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်အဆောက်အုံရဲ့ထက်တွေရဲ့မှာမိဆာလောင်တဲ့အချိန်မှာပဲအော်ဟစ်အကူကြီးတောင်းမှန်တွေကြားခဲ့ကြရတယ်လို့ပိတ်မိနေသူတွေကလည်းကဲစေးအကူကြီးတောင်းတဲ့အနေနဲ့လက်ကင်ဖုံးတွေကမိတွေဖွင့်ပြီးပရင်ပေါက်တွေကနေအချက်ပြနေကြတာကိုတွေ့ရလို့အနီးနားမှာနေသူတွေကပြောပါတယ်အဆောက်အုံမှာနေထိုင်သူတချို့ကတော့ကလေးငယ်တွေကိုခြိထားကြတာကိုပရင်ပေါက်ကနေတွေ့နေရတယ်လို့အထက်နေမှာနေသူတချို့ကတော့အောက်ကိုခုန်ချကြတာလည်းတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မနေ့စင်တိုင်းလောက်ကစားပြီးမိလောင်နေတာဖြစ်ပြီးအဆောက်အုံကြီးအတွေ့မြင်မြန်ကူးဆက်လောင်ကျွမ်းခဲ့တာပါ။ဘယ်ကနေစပြီးမီးလောင်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ဒီလောက်မြင်မြန်မီးကူးဆက်လောင်ကျွမ်းတယ်လဲဆိုတာကိုပြောဖို့တော့စောလုံးသေးတယ်လို့မီးလောင်မှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။မီးလောင်တဲ့အဆောက်အုံကနေကယ်ထုတ်လာသူတချို့ကတော့မီးလောင်မှုအချက်ပြသမှကြားခဲ့ဘူးလို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းတနားရီလောက်မှာမီးဆလောင်ချိန်မှာပလတ်စတစ်ညှုံနှံတွေထွက်ခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခြေခံဥပဒေကိုချိုးဖောက်ပြီးသူ့ရဲ့စီးပွားရေးလုပ်ငန်းတွေထံကနေနိုင်ငံရဲ့ခြားကငွေကြေးတွေလက်ခံနေတယ်လို့ဆွဆဲပြီးဒီမိုကရက်လွှတ်တော်အမတ်တွေကဖေဒရယ်တရားရုံးတစ်ခုမှာအမှုဖွင့်ထားပါတယ်။သ
ဒီကနေ့ပြန်လည်ရောက်ရှိလာခဲ့ပါပြီမြောက်ကိုရီးယားနိုင်ငံမှာစစ်ခွန်လကြာဖမ်းဆီးခံခဲ့ရသူအမေရိကန်ကောလိပ်ကျောင်းသားအမေရိကာကိုဒီကနေ့ပြန်လည်ရောက်ရှိလာခဲ့ပါပြီမြောက်ကိုရီးယားနိုင်ငံကဝါရဖြန့်ပို့ဆက်တစ်ခုကိုဖြုတ်ယူဖို့ကြိုးစားမှုနဲ့ဗာဂျီးနီးယားတက္ကသိုလ်ကကျောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားကထောင်ဒဏ် 15 နှစ်ချမှတ်ခဲ့တာပါလွန်ခဲ့တဲ့မတ်လ2ရက်မှစစ်ဆေးမှုအပြီးအစိတ်တိုက်ပြီးတဲ့နောက်ပြန်နိုးမလာတော့ဘူးလို့သူတို့ကအကြောင်းကြားခဲ့ကြောင်းလဲမိဘတွေဖြစ်တဲ့ဖရက်နဲ့စင်ဒီဝမ်ဘီယာတို့ကပြောပါတယ်ဝမ်ဘီယာရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့တော့ဝန်ကြီးဌာနရဲ့အစည်းအဝေးစည်းကမ်းတွေအရလို့ဆိုပြီးအမေရိကန်နိုင်ငံသားကြီးဌာနကမှတ်ချက်ပေးဖို့ညှင်းပါတယ်ဒါပေမဲ
UA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 4325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထူရာဘိုရာဒေသရဲ့အစိအပိုင်းတချို့ကိုမနေ့အင်္ဂါနေ့ညကအစ္စလာမစ်စစ်သွေးကြောင့် IS အဖွဲ့ကသိမ်းယူခဲ့ပါတယ်။အဲ့ဒီဒေသတွေမှာအာဖဂန်တာလီဘန်တွေအစိုးရလိုလားတဲ့ပြည်သူစစ်တပ်ဖွဲ့တွေနဲ့ IS တပ်ဖွဲ့တွေကြားနေ့စဉ်ရက်ဆက်အပြင်းထန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်အခုလို IS တို့ကသိမ်းယူခဲ့တာဖြစ်ပါတယ်။တောင်ထူထပ်ပြီးဝေလံခေါင်တည်တဲ့ပါကစ္စတန်ရဲ့နေဆက်ဒေသမှာကရှုပ်ထွေးလာတဲ့လှိုင်ကောင်းတွေလည်းရှိနေတာပါ IS စစ်သွေးကြွားတွေကဒေသရင်းကတာလီဘန်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကစလို့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တာလီဘန်တို့က IS စစ်သွေးကြွားတွေကိုကနအူတံပြန်တိုက်ခိုက်ခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့အာဖဂန်အစိုးရကိုလိုလားတဲ့ဒေသခံပြည်သူစစ်တွေကပါ IS စစ်သွေးကြွားတွေကိုပါဝင်တိုက်ခိုက်တာဖြစ်ပါတယ်တာလီဘန်တွေနဲ့ပေါင်းပြီးတော့တိုက်သလားတီးကြပဲတိုက်သလားအစိုးရလိုလားတဲ့တပ်ဖွဲ့တွေနဲ့တာလီဘန်ကြားဘုံရန်သူကိုတိုက်ခိုက်ခြင်းအတွင်းယာယီအပြစ်ခတ်ရက်စဲရေးရယူထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး IS စစ်သွေးကြတွေကတူဟာဘူယာဒေတာတင်ပိုက်ရေးအတွက်တိုက်ခိုက်ခဲ့ုံနဲ့မဟုတ်ဘဲနန်ဂါဟာပြည်နယ်တွင်းကမြို့နယ်တစ်ခုဖြစ်တဲ့ပါစနီရာဂန်ကိုပါစတင်တိုက်ခိုက်နေပါတယ်အဲ့ဒီဒေတာမှာရှိနေတဲ့ VOA ရဲ့ပါရှိုဌာနကသတင်းတောက်ဇာဘီဟူလာဂါဇီကတော့တိုက်ပွဲတွေပြင်းထန်နေပြီးအဲ့ဒီမြို့နယ်ကလည်းကြလူကြကင်အခြေအနေမှာရှိနေနိုင်တယ်လို့ပြောပါတယ်။နန်ဂါဟာပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအတူလာခူရာနီကတော့ပါစနီယာဂန်မှာအခြေအနေတွေတင်းမာနေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးရှင်။
ဩစတြေးလျနိုင်ငံမှာနေထိုင်ခိုးလုံခွင့်လျှောက်ထားသူတွေကအစိုးရပေါ်တရားဆွဲဆိုလိုက်ပြီးတဲ့နောက်မှာမျက်နှာကြီးဒေါ်လာတန်90ပေးမယ်လို့ဩစတြေးလျအစိုးရကသဘောတူညီလိုက်ပါတယ်။လူသူမနည်းရဲ့ပစိဖိတ်သမုဒ္ဒရာတွေကထင်းထင်းစကမ်းမှာနေထိုင်ရခြင်းကာလအတွင်းစိတ်ပန်းရောရုပ်ပန်းအရာပါတိကျိုက်နာကျင်ခဲ့တယ်ဆိုပြီး2012ခုနှစ်ကနေ2014ခုနှစ်အတွင်းပပူအာနယူဂီနီကျွန်းနိုင်ငံကမနက်စ်ကျွန်းပေါ်မှာထင်းထင်းခံထားသူ1905ယောက်ကဩစတြေးလျအစိုးရနဲ့ထင်းထင်းစကမ်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုတရားစွဲလိုက်တာပါ။ဆိုရတဲ့စကမ်းတွေအခြေအနေတွေနဲ့ပပူအာနယူဂီနီတရားရုံးချုပ်ကအဲ့ဒီခိုလုံခွင့်လျှောက်ထားသူတွေဟာဥပဒေချိုးဖောက်တယ်ဆိုပြီးတော့မှားယွင်းစွာပြစ်ဒဏ်ချမှတ်ခဲ့တာတွေကြောင့်နေနာဂျီပေးရဖို့ခိုလုံခွင့်လျှောက်ထားသူတွေကတောင်းဆိုခဲ့တာပါ။ဩစတြေးလျအစိုးရနဲ့စကမ်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကတရားရုံးကုန်ကြစည်းရေး နောက်ထပ်ဒေါ်လာ26သန်းပေးမယ်လို့သဘောတူညီခဲ့ပေမဲ့ဥပဒေကြောင့်အရတော့မှောင်ရင်ကြောင့်ဝန်မခံခဲ့ပါဘူး။လူမှုကြီးကြပ်ရေးဝန်ကြီးပီတာတက်တွန်ကတော့ဒီလိုအမှုကိုကြေးလိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာဩစတြေးလျအခွန်နှန်းပြည်သူတွေအနေနဲ့ထပ်ပြီးတော့ထိခိုက်နစ်နာမှုမရှိအောင်လှုံ့ဆော်ချက်သာဖြစ်တယ်လို့ဆိုပါတယ်။ရရှိတဲ့ငွေတွေကိုထိန်းသိမ်းစခန်းမှာနေထိုင်တဲ့ကာလနဲ့ထိခိုက်နစ်နာမှုအလိုက်အချိုးကျခွဲဝေပြီးတော့မှဖြစ်တယ်လို့တရားစွဲဆိုခဲ့တဲ့ကိုလွန်ခွင့်နေထိုင်သူတွေရဲ့အရှိန်ကပြောပါရခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမိုးကြီးညစ်ပြရာကြောင့်အနည်းဆုံးလူပေါင်း140သေဆုံးခဲ့ရပြီးအဲ့ဒီဒေသတွေကိုကယ်ဆယ်ရေးလှုပ်သားတွေရောက်ရှိနိုင်အောင်ဒီကနေ့စူးစမ်းနေကြရတယ်လို့တာဝန်ရှိသူတို့ကပြောပါတယ်။အဆိုအဝါဆုံးတန်ခံခဲ့ရတဲ့ရာဂါမာတီဒေသမှာတော့103ယောက်သေဆုံးပြီးအနည်းဆုံးအိတ်5000လောက်ပျက်စီးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
လူခွေနဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်ကိုဒီကနေ့ပုံတုံးနေ့မှာစတင်ဖွင့်လှစ်လိုက်ပါတယ်ပြင်စမအချိန်မြောက်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့၄ရက်ကြာကျင်းပမှာဖြစ်ပြီးမြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇလန်တူ64ကပြသမှာပါဒီ64ကတည်းကနေစု6စုရွေးချယ်ပေးရမှာဖြစ်ပြီး VOA American တန်ကလည်း VOA စုအနေနဲ့ချီးမြှင့်မှာပါ VOA စုပြင်တော်ဆန်းစုကြည်စုနိုင်ငံတကာနဲ့ပြည်တွင်းမင်းကိုနိုင်စုကြားမခွင့်ရေးတန်းတူညီစုဟန်တာဝရီဦးဝင်းတင်စုတို့ကိုရွေးချယ်ပေးရမှာပါ VOA စုကိုတော့ပြည်တွင်းမှတ်တမ်းရုပ်ရှင်25ကားလေးကနေရွေးချယ်ပေးရမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ကတော့မတန်ဆွမ်းသူတဦးနဲ့မိသားစုရုံးကန်ခဲ့ရတဲ့ဘဝအကြောင်းကိုဖော်ကျူးထားတဲ့ရုံးမြင့်ကြဆိုတဲ့မှတ်တမ်းရုပ်ရှင်ကားကို VOA အဝချီးမြှင့်ပေးခဲ့ပါတယ်ခင်ဗျာ
အမေရိကန်ကျောင်းသားတွေနိုင်ငံရဲ့ချမ်းမှာတွားရောက်ပညာသင်ကြားပြီးနိုင်ငံတကာကကျောင်းသားတွေနဲ့အမေရိကန်တက္ကသိုလ်တွေမှာလအနည်းငယ်ကြာပညာသင်ကြားနိုင်တဲ့ပညာရေးဖလှယ်မှုအစီအစဉ်ကိုလွန်ခဲ့တဲ့9နှစ်ကာလအတွင်းတိုးမြှင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ ACE လို့ခေါ်တဲ့ပညာရေးဆိုင်ရာအမေရိကန်ကောင်စီအဖွဲ့ကပြောကြားလိုက်ပါတယ်ရှင
်
ဟုတ်ဘူးနဲ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်နည်းမြန်ချက်တွေကိုဆက်တိုက်ထုတ်လွှင့်ပါမယ်ရှင်လက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိရလိမ့်မယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေဟာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းပိုးပြီးတော့ဆိုးရွားလာနေတဲ့အကြောင်းလဲအဲ့ဒီလူအခွင့်အရေးအဖွဲ့ကသတိပေးထားပါတယ်မခင်ဖြူထွေးကအပြည့်အစုံပြောပြပါမယ်ရှင်
ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကလက်နက်ကိုင်ပြပခတွေကြောင့်တိုင်းရင်းသားပြည်သူတွေဟာအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစူးစူးဝါးဝါခန့်စားနေရဆဲပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်လက်ရှိမြန်မာအစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားဒေသတွေကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိဖို့လိုအပ်တယ်လို့တိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ်
We've seen the current government and obviously the previous administration under Thein Sein make efforts to, you know, obviously convene the nationwide peace process. There've been several conferences.
This is Suya Lethe Mayo. Biye Uthein Sein Suya Lethe Dunga ba. Nengano Sanya Nianye Lungan Sini Sanya Kejarari Shibare.ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲကျင်းပတာတနင်္ဂနွေလုံးအပြည့်ခတ်ရက်စည်းရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လို့တကယ့်လက်တွေ့အခြေအနေတွေပြောင်းလဲလာတာကိုတော့ကျွန်တော်တို့မတွေ့ရသေးပါဘူး။လူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံရတာပြီးအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူခွင့်ရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်လေ
။ပြီးခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းငြိမ်းချမ်းရေးညီလာခံတွေကျင်းပတဲ့အချိန်ထဲမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကိုင်ပြပခါတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရသာအစိုးရလက်ထက်ပြီးခဲ့တဲ့ဒီနှစ်တာကာလအတွင်းအခြေအနေပိုပြီးတော့ကျင်းပလာခဲ့တယ်လို့လည်းလော်ရာဟင်းကပြောပါတယ်
။ Myanmar is undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military
ဒီနေ့နှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ခဲ့တာမှန်နေဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုငင်းဆန်းနေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှာအဲ့ဒါကတော့စစ်တပ်ပါပဲဒါကြောင့်စစ်တပ်ကိုအရက်သားအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်သေး၍စစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိသေးသေးတော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အရက်သားတွေလည်းဒုက္ခရောက်နေကြဥမှာပါရှင်
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်းအမ်နက်စတီအင်တာနက်ရှင်နယ်အဖွဲ့ကတိုက်တွန်းထားပါတယ်။ ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ရဲ့နှစ်အတွင်းမြန်မာစစ်တပ်ကရက်သားပြည်သူတွေကိုဖမ်းဆီးချုပ်နှောင်ကြနေဆက်ညှဉ်းပန်းတာတက်ပြတ်တာစားတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းချေဟိုးရွာကအမျိုးသားလူငယ်16ဦးအစုလိုက်အပြုံလိုက်တက်ပြတ်ခံခဲ့ရတဲ့အကြောင်းဒီအဖွဲ့ရဲ့အစီ ဒီကနေ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ ပါထုတ်ပြန်ပြောဆိုထားပါတယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအများဆုံးရဆိုင်မှုပြည်ပခန့်မှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ်
။ Our first call and it's both to the military and to the ethnic armed groups is to stop the violence.and to ensure the
protection of the people. Nima Shittak Guyo, Tainan Lenne Kayan Kwe Ruba, Chimaru Tangso Jinagaro, a jumpet, Takaitari Yapa, particularly Jang Duka Yaja do you, a car where people will end up at it. Yata Suyani Nega, Sidane, Sidane Lungan, we would Tinto Nina, Machida Babi, Chimaru Diga Suyna de Kugaro, Ludayan Sanamu Kuni Yashibune, a Kuni Rego Lua Dubesi, Pian we Begwin Yabu Babi.အဲ့လိုပြောင်းလဲတွေဖြစ်လာဖို့လိုအပ်ပါတယ်ဒုက္ခသည်တွေအနေနဲ့လိုအပ်တဲ့အကူအညီတွေခိုးလုံရနေရာတွေနဲ့ကာကွယ်ဆောင်ရွက်မှုတွေရဖို့လိုအပ်ပါတယ်ဒါကတော့အစိုးရကိုကျမတို့ကအဓိကတိုက်တွန်းနေတဲ့အချက်တွေပါပဲရှင်
မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခန့်တွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တသိန်းနီးပါးရှိပြီးတော့ဒီပြည်ပခန့်တွေအတွင်းမှာနှစ်ဖက်တစ်ဖက်တွေရဲ့မြေမြုံပိုင်းအုံပြမှုတွေကြောင့်ကလေးငယ်တွေအပါအဝင်အရက်သားတွေအများပြထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစင်ကစားမှဖော်ပြထားပါတယ်။အရက်သားပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခန့်အိုးအိမ်ဆုတ်ခွာထွက်ပြေးရမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေ All the civilians sufferConflict, Displacement, and Abuses in Northern Myanmar လို့နာမည်ပေးထားတဲ့ဒီကနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစင်ကန်စာထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။အခုတခါတော့လက်ရှိအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုတပ်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ VOA ရဲ့တည်ထက်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါ။တချိန်ကအနာရပါတီကြီးဖြစ်ပြီးလက်ရှိတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုနဲ့ကြန့်ခိုင်ပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာထိုက်တဲ့နဲ့အောင်မြင်မှုပြန်ရလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းကြန့်ခိုင်ရေးပါတီဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးပါတီကြီးတက်ကပဲနိုင်ငံတော်ရဲ့ကန္ဓာ300စလုံးကိုထိန်းချုပ်ထားတဲ့အခြေအနေနဲ့အတူအပြန်အလှန်ထိန်းချောင်းနိုင်မယ့်ဟန်ချက်ပြက်ပြီးဆုံးဖြတ်ချက်မှတ်သမျှကလည်းတနည်းအားဖြင့်လာတာကြောင့်ဒါဟာတိုင်းပြည်အတွက်အကျိုးမရှိနိုင်ဘူးလို့လည်းဝေဖန်ထားပါတယ်။ကြန့်ခိုင်ရေးပါတီဥက္ကဋ္ဌဦးတန်ထေးကိုမမေခတွေးဆမေးမြန်းထားတဲ့နောက်ဆုံးပိုင်းကိုတင်ဆက်လိုက်ပါတယ်ရှင်
။အဲဦးဇမူကြီးတန်းရှိရဲ့ဦးစားအတာကိုဒီလက်ရှိပါတီကတည်ရောက်ရှိပြီလား
။ကျွန်တော်လူရင်းမဖြစ်ရင်ကျွန်တော်ဒီနေ့ပါတီဥက္ကဋ္ဌပါ။ပါတီအတွက်အပြည့်စုံလုံးဝကျွန်တော်ပဲတာဝန်ယူနေတာ။ဒါတာအတူဆုံးဖြစ်ပါ။ဒ
ီတော့လက်ရှိပါတီရဲ့အနေအထားပေါ့နော်။ဒါပေမဲ့ရောက်ဖို့ကျွန်တော်အနည်းဆုံးဆုံးကြည့်မယ်ဒီတစ်ခုနိုင်ငံကဒီနေ့လေးအားနေလာလို့ကျွန်တော်တွေ့လာရရှိတယ်။ပါတီကြီးပဲမဲ့ကျွန်တော်တို့ဇာတိုင်းလုံးနဲ့တွေ့တယ်ဆိုရင်လည်းအားနေတဲ့အပိုင်းပေါ့နော်။အဲ့လိုမျိုးပုံစံမျိုးရှိရဆိုတော့ဒါပေမဲ့2020ရောက်ဖို့ကျွန်တော်ပါတီရဲ့အွန်လိုင်းမှုပေါ့နော်။အကြမ်းဖက်လို့များစဉ်းစားတာရှိတယ်။နောက်တစ်ခုကဒီပါတီရဲ့အွန်လိုင်းရေးအတွက်ကပေါ့2020မှာဒီပြီးခဲ့တဲ့အခေါက်ထဲကြုံနေနိုင်တယ်လို့ထင်တာ။
ရပြတ်တဲ့အတွက်ပို့ပြီးတော့ကောင်းတဲ့ပြဿနာတွေရလာပါလိမ့်မယ်ဒါဆွတ်ဆွတ်မြတ်ကိုယုံကြည်ပါတယ်ဒီနေရာမှာအောင်မြင်အောင်နိုင်ခြင်းမအောင်နိုင်ခြင်းဆိုတဲ့ဥစ္စာကဘယ်လိုပြောမလဲအရေးချင်းတယ်လဲတည့်ရတော့လဲမပတ်သက်ပြန်ဘူးဆိုတော့ကျွန်တော်တို့ညံ့မလားကျွန်တော်တို့ရဲ့လောက်ရတဲ့မှားခဲ့သလားအမှားယွင်းဆိုတော့မကင်းနိုင်ပါဘူးရှိပါလိမ့်သို့တော့လူတွေဖြစ်တဲ့အတွက်လူတွေမှားတဲ့တာမန်ယူဘူးရအမှားတတ်တော့မပူဘူး intentionally ၆ထဲချခဲ့တော့မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကျွန်တော်တို့ effort တွေရတဲ့အကျိုးကျေးဇူးတွေဒီနေ့ပြည်ပြည်မှာထင်ထင်ရှားရှားရှိနေပြီဆိုတော့ ခုနပုဂ္ဂိုလ်ကိုယ်ကိုယ်မှုကိုဗဟုပြုပြီးစဉ်းစားတဲ့ခေတ်ကိုလွန်မြောက်သွားရင်တော့ဘယ်သူဟာဘာလုပ်ခဲ့တယ်လဲဆိုလူတွေပြန်ပြီးတွေးလာလိုက်မယ်ဒီအချိန်ဟာအဝေးလားအနီးလားဆိုတော့ဒါတော့မပြောဘူးနည်းနည်းခက်ပါလေဆိုတော့ဒီလိုအမှန်တိုင်းသိဖို့မြင်ဖို့ကိုလည်းကျွန်တော်တက်နေနေစူးစမ်းပြီးအားထုတ်နေတာဒီအတွက်2020မှာကျွန်တော်ထိုက်တဲ့နဲ့အောင်မြင်မှုပြန်ပြီးရောက်ရပါလိမ့်မယ်လို့ဒီလိုတင်ပြခြင်းပါလေ
ဟုတ်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေး process ကိုကြည့်ရင်အခုတော့ balance ရှိရမယ်အနေနဲ့အနေထားမှာပါတီကြီးတစ်ခုကအုပ်စိုးနေမှုပါလေပါတီကြီးအကုန်လုံးကနေပြီးတော့ balance အနေနဲ့သွားနိုင်မယ်အနေထားမျိုးရှိနိုင်တယ်လို့ရောအဲဒါပြောနိုင်ပါလား
အိုးနိုင်ငံရေးဆိုတာကတော့အတိအကျတော့ပြောလို့မရဘူးလေညှော်မှန်းပါတယ်ညှော်မှန်းပါပဲဘာကြောင့်လဲဆိုတော့ဒီလိုတစ်ခုတည်းကနေပြီးတော့ခုနအများအပြားကိုလက်ကြီးအုပ်ထားနိုင်တဲ့အနေထားသည်အဲ့ဒီကထွက်လာတဲ့အဆုံးဖြတ်တွေဟာရာနှုန်းကြီးပြည့်စုံမှန်ကန်တဲ့အဆုံးဖြတ်မျိုးမဟုတ်ဘူးဆိုတဲ့ဟာတွေကလူတွေတစ်ဖြည်းဖြည်းနဲ့မြင်လာတယ်မန္တန်3ရက်ဖြစ်တဲ့ဟိုချွေတရားစီရင်ဥပဒေပြုရေးအဲ့ဒီပုံကိုယ်တွေကအပြန်လန်ထိန်ချောင်းနိုင်ခြင်းဆိုတဲ့ဥစ္စာတွေဟာပါတီတခုတည်းအားလုံးကိုလွှမ်းမိုးသွားရင်ဟန်ချက်ပြတ်တယ်။ဟန်ချက်ပြတ်သွားတဲ့ဥစ္စာကဘယ်ထိအောင်သွားနိုင်လဲဆိုရင်လူတွေတံပိုးထားနေတဲ့ဒီမိုကရေစီဆက်တံပိုးတွေတောင်ရုပ်ရော့သွားနိုင်တယ်။တခုတည်းကပြိုင်ပွဲမရှိအားကောင်းနေတဲ့အတွက်အလုပ်ချင်လုပ်လို့ရတဲ့အနေအထားဖြစ်နေတယ်။ဆုံးဖြတ်မှုတွေတတိယမှာပဲစုနေတယ်ဆိုရင်တော့လည်းပဲအဲ့ဒီဆုံးဖြတ်ဟာတိုင်းပြည်လိုအပ်ချက်နဲ့တော်တော်ကိုအလံဝေးသွားလိမ့်မယ်လို့ထင်တယ်။အဲ့ဒီတံပိုးတိုင်းပြည်ခံရလိမ့်မယ်။အဲ့တော့ဒီနေ့ကြည့်ရလို့ရှိရင်ခုနပြောတဲ့ဟန်ချက်တွေမညီတော့ပါဘူးဟန်ချက်တွေတော်လေးပြက်နေပါပြက်နေတဲ့အတွက်ဒီအဆုံးဖြတ်လုပ်တဲ့နေရာတွေမှာလည်းပဲခုံယုံလဲခုံယုံမလို့လွတ်တော်လဲလွတ်တော်မလို့သူတို့အဆုံးဖြတ်ကိုခုနဥပဒေနဲ့ညီချင်းညီချင်းဟဲ့လားယုတ်တိတန်ချင်းမတန်ချင်းကြိုးကြောင်းစီလျော်ချင်းမစီလျော်ချင်းဒါတွေကိုအလေးပေးစားတဲ့သင်စားတဲ့ဥစ္စာမျိုးမဟုတ်တော့ပဲနဲ့လူလာချက်တစ်ခုအပေါ်မှာပဲမဲနေပဲနေရာကမှာဆုံးဖြတ်နေတာဖြစ်တော့ဒါဒီဟာတိုင်းပြည်ရဲ့ကောင်းကျိုးကိုတော့သိပေးနိုင်မယ့်အနေအထားမဖြစ်ဘူ
း။ချန်ခန့်ရေးပါတီဥက္ကဋ္ဌကိုမမေခါကတီးသန့်တွေ့ဆုံမင်းမြန်ခဲ့တာဖြစ်ပါရဲ့ရှင်။အခုရှမ်းပြည်နယ်အတွင်းမှာတောင်တန်းကုဆတ်ယောဂပူကြောင့်ကျွဲနွားတွေရာနဲ့ချီတိတ်ဆုံခဲ့ရတဲ့အကြောင်းကိုလည်းပြောပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလားရှုမြို့နယ်တွင်ကဒေသတချို့မှာတရိတ်ဆန်တွေမှာကူးစက်တတ်တဲ့တောင်တန်းယောဂပိုးကြောင့်ကျွဲနွားတွေရာနဲ့ချီပြီးတော့တေဆုံနေရတာပါအခုလိုရာနဲ့ချီတေဆုံတာမျိုးအရင်ကမဖြစ်ခဲ့ဘူးတာကြောင့်တရိတ်ဆန်ကတစဉ်လူကိုယ်ပါကူးစက်နိုင်တာကြောင့်ပါဒေသခံတွေစိုးရိမ်ပူပင်နေကြပါတယ်ကာကွယ်ကုသနိုင်ရေးအတွက်ကိုတော့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေနဲ့မြို့နယ်အာဏာပိုင်တွေကညှိနှိုင်းနေစေဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်နယ်လာရှိုးမြို့နယ်တန်လွင်မြစ်ဖေးရှိမိုင်းယော်မိုင်းဟတ်မိုင်းကျက်နယ်မမတ်ကျေးရွာအုပ်စုတွေမှာကျွဲနွားတွေမှာဖြစ်တတ်တဲ့ဒေါက်တန်ကူးဆက်ယောဂဖြစ်ပွားနေပြီးဒီယောဂကြောင့်စီကံမှုအခြေအနေကိုတော့မိုင်းကျက်ဒေသခံဆိုင်းလုံကရှမ်းပါသာနဲ့အခုလိုပြောပါတယ
်။ကိုက်ခါတိုက်ကဘာဖြစ်ဖြစ်ဘဝဖြေခွိုင်းစေတောင်းလို့ပါထား
လွင်ရာဒီအတွင်းအပူချင်းမြစ်မာတာကြောင့်မင်းယော်မင်းကျက်မင်းဟတ်မန်မတ်ကျေးရွာအုပ်စုဖက်မှာကျွဲနွားကယောဂကြလို့ဂျွန်လဆန်းပိုင်းအတွင်းမှာရာကနန်းတည်ဆုံနေမင်းကျက်နောင်အော်ကြီးရတခုတည်းမှာပဲ136ကောင်နွား9ကောင်တည်ဆုံးတယ်တည်ဆုံးမှုကနောင်အော်ရွာမှာစဖြစ်တာကျဲနွားတွေကအုပ်လိုက်မွေးတော့တချို့အိမ်တွေဆိုရင်10ကောင်တချို့အိမ်တွေဆိုရင်9ကောင်5ကောင်အဲ့လိုတည်တာ
မိုင်းကျက်နောင်အော်ကြီးရတခုတည်းမှာတည်းကျဲ136ကောင်ကျော်နဲ့နွား9ကောင်တည်ဆုံးခဲ့တယ်လို့မိုင်းကျက်ဒေသခံဆိုင်းလုံကပြောပါတယ်ကုဆက်ကတ်ယောဂဖြစ်ပွားနေတဲ့မိုင်းယောဒေသဟာသွားလာရေးခက်ခဲပြီးလက်ရှိမှာကျန်းမာရေးဆိုင်ရာဝန်ထမ်းတွေလည်းမရှိပါဘူးအရင်ကကျွမ်းနာယောဂဖြစ်ပွားမှုရှိခဲ့ဘူးပေမဲ့အခုလိုအစုလိုက်ပြုံလိုက်သိဆုံးတာမျိုးမရှိဘူးတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ထိတ်လန့်နေတာပါဒီကနေ့အထိတော့ကျွမ်းနာကောင်ရင်နေရာကျော်သိဆုံးခဲ့ပြီလို့ခန့်မှန်းထားကြပါတယ်လာချိုးမြို့နယ်မြို့ရလှုပ်တော်ကိုယ်စားလှယ်ဆိုင်းဝမ်လျန်းကတော့အခုလိုကျွမ်းနာကယောဂဖြစ်ပွားနေမှုနဲ့ပတ်သက်ပြီးကာကွယ်ကူးစက်နိုင်ဖို့မြို့နယ်အုပ်ချုပ်ရေးမှူးတွေတရိတ်ဆန်စိတ်ကူးဆရာဝန်တွေနဲ့ဒီကနေ့မှာဆွေးနွေးညှိနှိုင်းနေတယ်လို့ပြောပါတယ
်ကျွန်တော်ရွာတွေကတော့ရွာတာတွေကနေပြီးတော့အိမ်တက်လာပါတယ်ခင်ဗျာသုံးနေပဲကျွန်တော်ဆက်သွယ်ပါတယ်ဒီနေ့ပဲကျွန်တော်ဒီတက်ဆိုင်ရာကျွန်တော်ဒီမြို့နယ်အုပ်ချုပ်ရေးမှူးတွေကိုပေါင်းဆက်ညှိနှိုင်းတယ်တို့လည်းဒီဝေးဆိုင်နေတော့တက်ဆိုင်ရာဒီမွေးကူတွေနဲ့ဆက်ဆက်နေတယ်ပေါ့နော်ကျွန်တော်လည်းတွန်းအားပေးပါတယ်တို့ဒီအမြင်ကြံတွားနိုင်ဖို့ပေါ့နော်ဒီကဲတို့တွားကြလ ไม่ได้มาลุกย้อนเลยใช่ไหมเจ้าคนเดียวนี่ไอ้ที่ว่าที่เชิญชวนที่ผมแล้วใช่ไหมจวนนวลีตีส่งแค่ราเจ้าใส่ยูยี่กูชิการเนี่ยตีร่าด้วยที่การมุ่งสิ่งนี้ได้ลุอายุด้านลุต่อกูเสร็จแล้วสายวันเลี้ยงก็สูบอะไรแต่เราเลี้ยงที่ใครนั่งบาร์เลยคนเนี้ยที่เนี่ยเดียวเราต้องดูเรื่องบาร์เลี้ยงยาละกูเฮียเนี่ยเว้ยเราเต็มวันจะงี้จ้าละเราบีร้อยจะนั่งดีคนจะดูได้ยังมุ่งไปในตัวเลยแค่ว่าเลยคนเนี้ยฉันกูนี่ไม่มาด่าเล
ကျွန်းနဲ့ဒေါက်တာကုဆက်ယောဂဖြစ်ပွားနေမှုနဲ့ပတ်သက်ပြီးဒေရခန်တရိษံမွေးမြူကုသရေးဆရာပေါ်ဒေါက်တာဝင်းတင်ကအခုလိုပြောပါရတယ်။
ဒေါက်တာဘက်တီးရီယာပိုးကြောင့်ပါလို့နော်ဆက်ဆက်လို့စစ်အန်ကရော့စစ်ပေါ့နော်ဘက်တီးရီယာပိုးကြောင့်တဒန်းယောဂဖြစ်ပွားတယ်ဒီယောဂကဟိုတင်းတော့ရှင်းပြီးတော့ဆက်ရှင်လို့ရတယ်နော်ဒီစီကောင်းကောင်းမြင်တယ်တကယ်တမ်းဖြစ်လာယောဂအပြုတ်စစ်နာဖြစ်သွားရင်ယောဂပြင်ရတဲ့အသေးပြောင်းမြန်တယ်ဒေါက်တာယောဂဖြစ်ရင်သူကပေးမဆောင်ရင်လွားလို့နေချက်ပင်နဲ့သူကမိချုံမယ်စားလို့မရဘူးလူကိုလည်းကုဆ
ပြီးတော့ဒီအရေးပြအနာဖြစ်ပြီးတော့အသက်30နှစ်ထိဖြစ်ပွားနိုင်တယ်လို့သောက်တာဝင်းတင်ကပြောပါတယ်ဒီကနေ့ဒီမှာလဲရှမ်းပြည်နယ်ပင်လုံလက်ချမိုင်းကန်ခြေတီမိုင်းရှူတီပေါ်မိုင်းရယ်နဲ့တန်ရံမြို့တွေမှာဖြစ်ပွားခဲ့ပြီမဲ့ဒီနှစ်လမ်းရှူမြို့နယ်တွင်ဖြစ်ပွားတဲ့နွားသောက်တန်းယောဂဟာအသေးအပြောက်အများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ
နိုင်ငံအင်စုံစံတင်ပြခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါစေ Iran nuclear the Bodu Sajo, Yadi Uru Pianle Musaya, Pari the Bodu Sajone, Juvan American Doja, the Mine Wins, Sasaye Pianle, Tisan Nangerago Nangera Luke, Sayatriha, a Yentamara Parak over Malette, Aumimia Sangre, Bigere, a Ye Bare, Nangan Jayi Muara, Sanya, Juvan Muri, Pepare, a Ku, the Mara Donet Trump, Letamaro, Tikesa Yadri, Pianle, Piatin Kayame, Chinishi Nire, Jang, Vio Trenta, Bilgel, Bidpo Tarat, Rinago, Makimputriga, Timbia Tavarishin.
The
fact is, we inherited a mess.
ဒီမှာတော့တမရထရမ့်ဟာအရင်အိုဘားမားလက်ထက်အရေးပါတဲ့နိုင်ငံခြားရေးမူဝါဒတွေကိုသိမ်မကြခင်အချိန်အထိပြောင်းလဲပြစ်နိုင်တာမျိုးမရှိခဲ့ပါဘူး။
Center for American Progress Apwega, Christy Goldfuska, Agulu Tonga Piosuare.
There's no doubt that within this administration, You're given points if you're
seen as အရင်သမ္မတလက်ထက်အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုတစ်ခုအဖြစ်ရှုမြင်သူဖြစ်ပါတယ်။နိုင်ငံပေါင်း195ခုနှင့်ပါရီသဘောတူစာချုပ်ကိုအရင်သမ္မတလက်ထက်အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုတစ်ခုအဖြစ်ရှုမြင်သူဖြစ်ပါတယ်။နိုင်ငံပေါင်း195ခုနှင့်ပါရီသဘောတူစာချုပ်ကိုအရင်သမ္မတလက်ထက်အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုတစ်ခုအဖြ
က်ထက်အောင်မြင်မှုတစ်ခုဖြစ်ပါတယ်ဒီသဘောတူညီချက်ကိုလည်းသမ္မတ်ထရမ့်ကဖျက်သိမ်းပစ်တာမျိုးမရှိသေးပေမဲ့လို့အမြဲတမ်းဝေဖန်နေတာပါပြပတ်ထားဖို့လွယ်ကူတဲ့နောက်ကိစ္စတစ်ခုကတော့ကျူးဘားနဲ့ပြန်လဲဆစ်ဆက်ခဲ့တဲ့အိုဘားမရဲ့မူဝါဒပါဒီမူဝါဒကိုအင်ဂျီရောကပြန်လဲသုံးသပ်နေတာအခုဆိုရင်ပြည်လူလီပါဖြစ်နေပါပြီအပြောင်းလဲတွေဘလောက်ထိဖြစ်လာမလဲဆိုတာဘယ်သူမှမသိနိုင်ပေမဲ့လို့ထရမ့်အနေနဲ့ကျူးဘားနဲ့ဆက်ဆံရေးကိုတစုံလုံးပြောင်းလဲခြင်းတောင်ပြောင်းလဲပစ်လိုက်နိုင်တယ်လို့အမေရိကန်ကျူးဘားကုန်သွယ်ရေးနဲ့စီးပွားရေးကောင်စီကဂျွန်ကာဗူလစ်က Skype ကနေတဆင့်ပြောပါတယ
် All it takes is ink in his pen.And as we've seen, he likes pens, he likes nice
pens. Now, Chetanji, you have a lot of people who have a lot of people. You have a lot of people who have a lot of people. You have a lot of people who have a lot of people. You have a lot of people who have a lot of people.
သူရဲ့မဲဆွယ်လှူရှာမှုအတွေ့ထရမ့်ဟာကျူးဘားနဲ့ပတ်သက်လို့ခက်ထက်ထန်ဆက်ဆံခဲ့တယ်လို့အိုဘားမားရဲ့မူဝါဒတွေကိုပြောင်းလဲပြစ်မယ်လို့လည်းခြေချောက်ပြောဆိုခဲ့တာပါလောလောဆယ်မှာတော့ပြည်တွင်းကိစ္စတွေကိုပဲထရမ့်အာရုံစိုက်နေပုံရပြီးကျူးဘားနဲ့ပတ်သက်လို့ဆုံးဖြတ်ချက်ကြီးကြီးမားမားမချမရသေးဘူးလို့အင်ဘီရောရာရှိတူကဗီဒီယိုကိုပြောပါတယ်ဒါပေမဲ့လည်းအရင်သမရဟောင်းအိုဘားမားလက်ထက်အင်ဘီရောမှာတာဝန်ထမ်းဆောင်ခဲ့သူအများပြားအထက်ကတော့အပြောင်းလဲတွေကိုစမြင်လာနေရပြီလို့ပြောပါတယ်
I expect that we will see a lot more efforts to undo and
ပြည်ရဲ့ရှင်းနေအတွင်းတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အခြေအနေများပြားကိုပြောင်းလဲပြင်မဲ့ချင်းချောက်လှုပ်ဆောင်မှုတွေအများကြီးတွေ့လာရလိမ့်မယ်လို့ကျွန်မထင်ပါတယ်။ဒါကသူတို့ဦးစားပေးဆောင်ရွက်ရမယ်ကိစ္စလည်းဖြစ်ပုံရတယ်လေ။ဒီလိုလှုပ်ဆောင်ဖို့နောက်တော့မှမဟုတ်ဘူးလို့အချိန်ဆမဲ့ပုံနဲ့မရှိပါဘူးရှင်။
ဘဝမရဲ့မူဝါဒတွေကိုပြောင်းလဲပြရမှာထရမ့်အနေနဲ့သူတို့ဦးတဲ့လှုပ်ဆောင်လို့ရတယ်လို့ဒီလိုပဲသူ့နောက်တက်လာမယ်သမ္မတကလည်းတတိကျရင်သူ့ရဲ့မူဝါဒတွေကိုပြန်လဲပြောင်းလဲပြစ်နိုင်ပါတယ်ရှင်။မကင်ချူထရေးပြပြခဲ့တာပါရှင်။ဒီအိုအေမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:40ကနေ ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနိုင်ကနေ9:00အထိတစ်ချိန်နေ့လယ်7:00ကနေ9:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16:19နဲ့20:05မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို28:25နဲ့30မိနစ်တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးခြင်းည10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ။ voa မြန်မာပိုင်းအစီအစဉ်လေးနဲ့အသံလွှင့်မီတာကီလိုဟတ်အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ။မင်္ဂလာပါရှင်
voa မြန်မာပိုင်းရဲ့ဇွန်လ 14ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 24, 50, 90နဲ့လိုင်းလံမီတာ 190နဲ့လိုင်းလံမီတာ 190ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညပိုင်းမှာနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့မြမလူလူနဲ့ကြမ်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကတော့ The Voice Channel ကတေယောဇာရေးသားမှုကိုအရေးယူပုံအပေါ်မှာသုံးသပ်ထားကြတာတွေကိုနားဆင်ကြပါမယ်။အခုအရင်ဆုံးတော့မြန်မာလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ Ultrasound လို့ခေါ်တဲ့ television ဓာတ်မှန်နဲ့စမ်းသပ်စစ်ဆေးမှုတွေဟာဘေးထွက်ဆိုးကျိုးမရှိပဲကျန်းမာရေးဆိုင်ရာအကျိုးကျေးဇူးတွေရရှိစေနိုင်တာကြောင့်စမ်းသပ်စစ်ဆေးဖို့လိုအပ်တဲ့အခါမှာမပြတ်မကွက်စမ်းသပ်စစ်ဆေးတင်တဲ့အကြောင်းဓာတ်မှန်ဘက်ဆိုင်ရာဆရာဝန်ကြီးပါမောက်ခဒေါက်တာဦးခင်လာနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ရှင်
Ultrasound လို့ခေါ်တဲ့တယ်လီဗီရှင်တက်မှန်ကိုယင်းနေ့ပြည်သားဖြစ်ကြမှာပါတယ်လီဗီရှင်တက်မှန်ကိုယောဂမျိုးမျိုးစမ်းသပ်စစ်ဆေးရမှာအသုံးပြုနိုင်တယ်လို့ကိုဝင်းဆောင်ကျင်ကာလတွေမှာယင်းနေ့ငယ်လေးရဲ့ကြီးထွားဖွံ့ဖြိုးမှုနဲ့မူမမှန်တာတွေရှိမရှိကိုစမ်းသပ်စစ်ဆေးရမှာလေအသုံးပြုရလေရှိပါတယ်ကိုဝင်းဆောင်ကျင်မှာတယ်လီဗီရှင်တက်မှန်မကြာခဏရရလေရှိတာကြောင့်တန်းရောင်ကြီးအန်ရရဲ့ရှိန ရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးခင်လှကအခုလိုပြောပါတယ်
။တယ်လီဗီရှင်းဓာတ်မှန်ဆိုပြီးတော့ဒီဘက်ခေတ်မှာပေါ့1990နောက်ပိုင်းမှာမှဒီစက်ပစ္စည်းကိုစတင်ပြီးတော့ယောဂရှာဖွေရေးမှာအသုံးပြုလာတယ်။ဒီစက်ကအာတာချက်ကဘာလဲဆိုတော့သူကဓာတ်ရောင်ခြည်ကိုသုံးတာမဟုတ်ဘူး။အတန်လွန်လှိုင်းကိုအသုံးပြုပြီးတော့ယောဂရှာဖွေပေါ်ထုတ်တာဖြစ်တယ်။ဒါကြောင့်မလို့သူ့မှာဓာတ်ရောင်ခြည်တင့်နဲ့အန်ဒီရန်နေပြီးတော့ကင်းလွတ်သွားတယ်ဒါပေမဲ့ဒီကနေ့အထိတော့ဒီတယ်လီဗီရှင်းဓာတ်မှန်ကြောင့်မလို့ယောဂဖြစ်တယ်သူ့ကြောင့်ဖြစ်တဲ့ဆိုးကျိုးရှာလို့မတွေ့သေးဘူးလို့ပဲနိုင်ငံတကာကနေပြီးတော့အကြောင်းကြားထားတဲ့ဒီလေးလာတွေ့ရှိချက်တွေအဖြေပေါ်မှာပြန်ပြောရတာဖြစ်တယ်ဆိုတော့ဒီနေ့အထိတော့မရှိဘူးပေါ့ဆိုးကျိုးမဖြစ်ဘူးဆိုတာလေးတခုတော့အားသာချက်အနေနဲ့ရှိတယ်
တယ်လီဗီရှင်းဓာတ်မှန်ကိုစပြီးသုံးခဲ့တော့ကတော့1/5ပန်းကိုသာအဓိကဆန်းသက်စစ်ဆေးခဲ့ကြတာပါဝမ်မိုက်ထဲမှာတွေ့ရတဲ့အလုံးကျိတ်ကိုအဆိုင်ခဲလားအရေးလားဆိုတာကိုခွဲခြားတဲ့နေရာမှာတယ်လီဗီရှင်းဓာတ်မှန်ကအနည်းဆက်ဆုံးထောက်ကူပေးနိုင်ပါတယ်ဘေးရွတ်ဆိုးကျိုးမရှိပဲယောဂရှာဖွေနိုင်တဲ့အကျိုးကျေးဇူးတွေရှိတာကြောင့်လိုအပ်မဲ့ထင်ရင်တယ်လီဗီရှင်းဓာတ်မှန်ရဲ့ကျန်းမာရေးစစ်ဆေးမှုတွေကိုမိမိသဘောတိုင်စစ်ဆေးကြည့်လို့ရတယ်လို့ဒေါက်တာဦးခင်လှကပြောပါတယ
်ကိုယ့်ကိုယ်ကိုမသိငါလို့တစ်ခုခုစိတ်ချင်တယ်ဆိုလို့ရှိရင်လည်းသွားရိုက်မယ်ဆိုရင်ရဲလို့ရပါတယ်ရိုက်လို့ရှိရင်ရိုက်တဲ့အခါမှာထွက်လာတဲ့အဖြေပေါ်မှာမူတည်ပြီးတော့ဒီရိုက်တဲ့ဆရာနဲ့နေပြီးတော့ဘယ်ဆရာဝန်နဲ့ပြတင်တယ်လဲဒါယောဂဖြစ်ပေါ်နေတယ်ဘာမှယောဂမတွေ့ပါဘူးတာမန်ပါပဲယူပါပဲဆိုတော့မျိုးကွဲကြပြီးပြီးနိုင်နေပေါ့နော်ဒါကကိုယ့်သဘောနဲ့ကိုယ်စမ်းတာပေါ့ဒီနေ့ခင်မှာတော့အများဆုံးစမ်းတဲ့ဟာကတော့ကိုယ်ဝန်ဆောင်တွေပါအဓိကကတော့ယောက်ျားလေးမိန်းကလေးပြီးချင်ကြတယ် มันเวียนเนี่ยจูบีที่จริงจังเลยที่จริงจังเราเสียงว่ามันยุ่งยากต่อเลเวลโกงสาวเนี่ยใช่ไหมสาวสาวสี่ที่ชอบดูนั่นแหละตัวเราเนี่ยอยากจะเลี้ยงเลี้ยงที่จริงเราเลี้ยงได้ดีสิบาทเลยตัวเราเลี้ยงเสียบาทเลยที่ชาวเราคนนั้นเราจะมาอยากจะเลี้ยงเลี้ยงสุดาโกงอะไรเนี่ยที่เราเยอะจะมีเนี่ยยังได้จ้าเราใช้ลูกยาบาทเลยว่านอร์คาที่อารมณ์สองที่ลูกดูข้าพี่อันเดียบอยู่ไหนเนี่ยจูเสียไม่ใช่เลยด้วย ตัวจริงๆยังรู้ยากเลยนี่ทำมาสิบาทเลยแต่ชาวบ้านจะยังได้เนี่ยจริงๆเดี๋ยวต้องยังได้พัฒนาไม่สิบาทกูกวนสาวนี่มาเลยที่รู้ว่าวันนี้กลิ่วที่ใครไหนเนี่ยนี่ทำมาสิบูสุดหรอกกระเป๋ามาตุเตนาลูกทายสานี่เนี่ยจะนอนรู้ตียาบาทเลยเป็นทัศน์สูงมีสิบเอ็ดจู่ๆดูมีอะไรทีวีเช่นเดิมเลยกูรู้กูเตะสองตัวไหนเนี่ยเลสเซตทีวีเช่นเดิมสัตว์อีพีเลยยาสีเนี่ยมีสิบาทเลย เจ้ามาอีทานาไรมาทีวีเช่นเดิมสัตว์อีสิ่งนี้เป็นมีเลสเซตทีวีเช่นเดิมสัตว์คลีริกูตัวอย่างที่มาสิ่งเดียวท้าฟ้าเสียมาริเลเทกูบาเทปีท้าในเมื่อสุยมีแค่เนื้อคลีเจ้ามาอีสองช่องมุขแข่งกันมาจู่จี้ดูเลยมีอาจจะยาสีสีในมาพี่เดือดเราจะอุกเห็นหลักอะไรวะเลยมีอะไรมาเล่นแล้วมีอะไรมากูสุยน้าไปสุลุ่ยเจ้าโน้ตบล็อกที่เราเส้นนั่นแหละเดี๋ยวสุลุ่ยที่ท้าฟ้าเสียมาริเลเทกามาทีวีเช่นเดิมสัตว์ อัตยิ่งเลยที่พอตัวลูกของเราเนาะเลสไวเลยที่เทปีบุที่อยู่ในงานเรามาสี่สิบมันจะกลิ่นสีเราจะโน้ตียาบาลีถ้าว่าเลสลูกเชนที่ต่างว่าเสียมาเรียที่หัวโตดังนั่นมาต่างจากวิต่างทั้งสองเนี่ยกลับมากูเนี่ยไม่เห็นอ่ะเดี๋ยวมากลิ่นนี่ถ้าตะคุกชูยิ่งบีเยี่ยจีลาบิสลูกเชนเชมีตัดสัญญาผู้ต่างในเนี่ยเสียงเสียงกันอู้ผู้เป็นในอ่างลูกจู่ติดในอ่างลูก
สุดท้ายยี่เจ็ดเนี่ยตัวรู้เลยที่เป็นยานะบัตรเบลต์ที่ยาปีบุเนี่ยที่ที่สี่ดีตัวรู้เลยเท่าไหร่ฉันรู้ว่ามีเงินเนี่ยคลิปสั่งเช่าอีกแค่นั้นมาที่คลิปตีน้องมีเงินตีน้องอยู่มีอะไรเชื่อใจไหมมาพี่บาร์เลยอัตราสองลูกคอร์เรตต์ที่เวชินเต็มเนี่ยสันต์สิสิบุรีฮะเบื้องต้นสูงมีสิบเอ็ดจะมาอีสานยาจูจีดูเลยว่ายาสีสีไหนนะเจ้าสันต์สิสิบุรู้เวลาเลยค่ะมาเจ้ามาเกิดสันต์สิสิบเนี่ยเจ้าตัวนี้เป็นอะไรได้พี่
ဒေါက်တာတန်စွာစီစဉ်တင်ဆက်ပေးနေတဲ့မြန်မာလူထုနဲ့ကျမ်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။The Voice Channel မှာကြည်ထောင်စုပစ္စာဆိုတဲ့သရော်စာရေးသားသူကိုဖမ်းဆီးအရေးယူပြီးအမုန်းတရားဖြန့်ချီဟောပြောနေသူတွေကိုကြတော့လွတ်လပ်ခွင့်ပေးထားတဲ့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာမူမှန်ပါရဲ့လားလက်နက်ရှိသူတွေရောဩဇာအာဏာရှိသူတွေပါမီဒီယာလွတ်လပ်ခွင့်ကိုအတိမတ်ပြုကြပါရဲ့လားဆိုတာကို BNI အတိုင်ပင်ခံ Editor ဦးစင်လင်းလူခွင့်ရေးရှိနေဦးသိန်းတန်ဦးတို့နဲ့ဦးကျော်စံသားကဆွေးနွေးတုံ့တက်ထားပါတယ်ရှင်
မနက်ကမှဒီမိုကရေစီအရရွေးကောက်တင်မြှောက်တဲ့အစိုးရတက်လာပြီးကတည်းကမီဒီယာဟာလွတ်လပ်ခွင့်ရှိလာတဲ့ဆိုပြီးတော့တော်လေးအားတက်လာကြပါတယ်။နိုင်ငံတကာမီဒီယာလွတ်လပ်ခွင့်တိုင်းတာတဲ့နေရာထဲမှာလည်းမြန်မာနိုင်ငံကအဆင့်အများကြီးတက်လာပါတယ်။2019မှာကိုကြည့်မယ်ဆိုလို့ရှိရင်အစ်တော်အရှာမှာဖိလစ်ပိုင်နဲ့အင်ဒိုနီးရှားပြီးရင်ထိုင်းတို့ဘာတို့ရဲ့အထက်မှာမြန်မာနိုင်ငံရှိနေပါတယ်။ဆိုတော့အစည်းအဝေးတွေကိုကျွန်တော်မပြောခင်မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဟာဒီနှစ်တွေအတွင်းမှာစတိုက်စတိုက်တနည်းပြီးတနည်းတိုးတက်လာတယ်လို့အကြံဉာဏ်ပြောနိုင်ပါလားခင်ဗျာ။ရှောက်ဥစဉ်လင်းစပြောပါခင်ဗျာ
။ကျွန်တော်တို့ဒီတရင်းစာနဲ့စာနယ်ဇင်းတွေကိုအမှတ်တမဲ့အကြံဉာဏ်ကြည့်ရင်တော့အရင်နဲ့နှိုင်းရှင်ပြီးတော့တော်တန်လွတ်လပ်လာတယ်လို့ကျွန်တော်တို့ပြောကြရတာပေါ့ရှာရဲ။ဟိုတုန်းကတော့ကျွန်တော်တို့လွတ်လပ်လာတဲ့တရင်းစာတွေလည်းမထုတ်ခဲ့ရဘူး။ဂျာနယ်တွေကလည်းဒီစီစီရေးချတာဆိုတော့အခုတော့ကျွန်တော်တို့စီစီရေးမရှိတော့တာအပါအဝင်ဒီဂျာနယ်တွေစာအုပ်စာအုပ်တွေလွတ်လပ်ကိုထုတ်လို့ပြုလို့ရလာတဲ့အနေအထားလေးပေါ်ကြည့်ရင်တော့ဟုတ်ဆရာဆိုရရင်လည်းနဲ့စာရင်တော့တော်တော်လေးမြင်လာတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာဦးသိန်းတန်းဦးခင်ဗျာမြန်မာနိုင်ငံတရားဥပဒေအရရောမီဒီယာလွတ်လပ်ခွင့်ကိုဘယ်လောက်များအကာအကွယ်ပေးပါလဲခင်ဗျာအခုခါမှာလွတ်လပ်ခွင့်ရှိလာအောင်တရားဥပဒေနဲ့ကိုပြဋ္ဌာန်းပြီးတော့ကာကွယ်ပေးထားပါလားခင်ဗျာ
ဒီပေးမထားတဲ့အရင်ကျွန်တော်တို့မီဒီယာတွေတရားစော်တဲ့ကိစ္စတွေကလည်းမရပါဘူးဒီလူလူဆိုတက်တာတဲ့ဆိုတော့လည်းပဲဒီပြည်တော်စုတရားစီရင်စနစ်ဆိုတာဒါကအရင်ဆက်နာခြင်းဆိုတာကရေးဆွဲထားတဲ့ဥပဒေပဲအဲ့ဒီမှာလည်းဒီမီဒီယာတွေရဲ့ကာကွယ်ဆုံးဆုံးတယ်ဆိုတဲ့ဟာမျိုးရှိပြီ။နောက်တော့ကျွန်တော်တို့ရဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့အကြီးအကဲနိုင်ငံရေးနဲ့ကုမ္ပဏီဆိုင်ရာသဘောတူစာချုပ်တွေလည်း ICC ကဒါအရမ်းမျိုးတွေပဲကျွန်တော်တို့အဆူရတာအမှမထူရသေးတဲ့အတွက်ဒီနိုင်ငံသားတွေအပါအဝင်တဲ့မီဒီယာသမားတွေအတွက်ကာကွယ်ထားတဲ့ဥပဒေလုံးဝတော့မရှိဘူးလို့ပဲကျွန်တော်တို့ပြောရမှာပါ။
အရင်တုန်းကမရှိခဲ့တဲ့ဥပဒေမျိုးမီဒီယာလွတ်လပ်ခွင့်ကိုတမင်ရည်ရွယ်ပြီးတော့မီဒီယာလွတ်လပ်ခွင့်ဥပဒေတော့မရှိဘူးလားခင်ဗျာ
ဲ့ရာတွေကတော့ရှိပါတယ်လေဒါပေမဲ့အဲ့ဒီမီဒီယာဦးတွေကမတုံးဘူးလားဆွဲလို့ရှိရင်အဲ့ဒီမီဒီယာဦးတွေလမ်းကြောင်းအရာသွားမှာဥပမာအားဖြင့်ကျွန်တော်တို့ဒီ The Voice မှာပေါ်ပြတဲ့ကြေဥပ္ပစာနဲ့ပတ်သက်လို့တရားဆွဲတဲ့အခါမှာဒီ press တော့အရာသွားမှာမတော်ဘူးကြမတော်ပဲနဲ့ဒီကပြင်းထန်တဲ့စောင့်ရှောက်ကားကြီးပဲသုံးတာအဲ့တော့မီဒီယာဦးတွေကပြတ်တန်းထားတယ်သူတော်များတယ်ပဲအဲ့ဒီအရာကသိပြီးတော့အသုံးမတည်တာဘူးတော့သုံးနေတဲ့အခါကျလို့ရှိရင်ကပင်းထန်နဲ့တော့ပြင်းပြထန်ထန်လုပ်ကျင်တဲ့အခြားဥတွေတုံးတော့ကျွန်တော်တို့တွေ့ရပါတယ
် The voice မှာ yours are set up ရရေးတာကိုအနာရှိရဲ့အတိုင်းဝိုင်းအနေနဲ့ဘာဖြစ်လို့ထောက်တော့အကဲဆက်စရာဖြစ်ရလဲခင်ဗျာကျောက်ဥစဉ်လင်းပြောပါခင
်ဗျာဒီကတော့ဒါကဲဆက်တယ်ပဲပြောရမှာပေါ့လောင်မြေတူးတော့ပုံစံပေါ်လို့ဆိုလိုပေါ့ဆရာရဲ့အခုဒီကိစ္စကဘယ်အထိသွားမလဲဆိုရင်ကျွန်တော်တို့2000ဖွဲ့စည်းပုံထိသွားမှာဟုတ်အခုကလည်းပဲ energy အစိုးရကကျွန်တော်တို့ဒီအာဏာရတယ်ဆိုတော့ညာလဲပဲကျွန်တော်တို့အောက်ကရန်နေရာကြီးကအရင်ရန်နေရာဟောင်းကြီးပဲဆရာရဲ့အဲဒီကဝင်းကြီးပဲအသည့်ဖြစ်ပြီးတော့ရန်နေရာကရန်နေရာဒီကုတ်ကရန်နေရာအရင်ဟောင်းမယ်အခုကိစ္စကကျွန်တော်တို့အရသာဆိုတာ NLD ကတော့ကြီးမဟုတ်ပေမဲ့လို့တစ်ခါကဆိုရင်စိတ်ကြီးမားနေတဲ့ဒီတမတော်အတိုင်းကတော့ဒီတမတော်ကိုနည်းနည်းချိလိုက်လာတယ်လို့ယူဆရင်တော့သူတို့ကတော့နည်းလေးမှလေးတိုက်မခံတဲ့ပုံမျိုးရှိရဆရာရဲ့ပြောလို့ရှိရင်ကျွန်တော်တို့အထောက်အရှေ့ဖွဲ့စည်းပုံအထိချိလိုက်သွားမှာသူတို့စိုးရိမ်နေပုံရောက်ပါတယ်
ဟုတ်ကဲ့ဆရာဦးသိန်းသောခင်ဗျာဒါ defamation အစီအပြစ်မှုဆိုရင်ဒါဇာတိပြမှုဆိုင်ဥပဒေထဲမှာပါတယ်ဆိုရင်ဆရာဥပဒေအချင်းဆွဲတဲ့လူကအစီအပြစ်ကြောင့် burden of proof ကဘယ်သူစီမှာရှိလဲဆရာတေလိုဘက်မှာရှိရမဟုတ်လားဆရာကျွန်တော်ကြောက်ဦးသလားဟု
တ်ပါတယ်ခင်ဗျာ
ဆိုတော့အခု66ဒီနေ့ကျတော့ဘယ်အချက်ကိုတေလိုဘက်ကဆက်သေးပြရမလဲဆရာကြီးတော့
66ကာကြီးကကျွန်တော်တို့အလွန်ချုပ်ခွေးတယ်ဗျာဥတီချပြတာရတယ်မရှိဘူးပြထမ်းတာတယ်မှာဒုဒုဆွဲထားတာပေါ့ဗျာဥပမာအားဖြင့် तू ကဒီလိုဒီ electronic ပေါ့ဗျာဒီဟိုပေါ့ဆက်တွေ့ရေးဂျန်နီယာတွေကွန်ရက်တွေကိုတုံးပြီးတော့ interpretation ချိတ်ကြောက်တာပြင် definition ပေါ့အတေးဖြတ်တာဆိုတော့ဒါကတော့ကျွန်တော်တို့ပြမှုဆိုင်ဥပဒေမှာမများဟာစက်တင်အုပ်ကိုကတရလူဘက်ကတက်တင်ကြဗျာအဲ့တော့အခုဒီကောင်သူပစ္စာနဲ့ပတ်သက်ရင်တော့ဟိုသူ့အနေနဲ့ပြောနိုင်လာတော့ဒါသူကပဲသတိကြပါဒါဒီအူပြက်စီတယ်ခုနကင်းတို့ခုတွေရှိတယ်ကဟိုဒီမှာစာပေတို့ကခုနပတ်သက်တယ်အပေါ့သူကအတိအကျပုံမှန်ဟာဆိုလေးကိုကိုမှပေးထားတာအများကြီးပဲအဲ့ဒီဟာတွေနဲ့လည်းတွေ့ပြီးတော့ဘာသာ definition အနေနဲ့ဒီ check စီတယ်လို့ပြောရင်တော့အဲ့ဒီအပိုင်းနဲ့ကျွန်တော်ကာဝယ်ရမှာဒါသဘောယူနဲ့ပြောတာနောက်တခါလွတ်လပ်ခွင့်ရပြီးရေးတာဒါရေးသားခွင့်ရှိတာပေါ့ဗျာနော်အဲ့ဒီအနေအထားမျိုးမှာဒီရုပ်ရှင်တစ်ခုကိုဝေဖန်တာပေါ့ဗျာတောင်ပြောင်းတဲ့ဟာဆိုတော့အဲ့ဒီအတိုင်းမျိုးကြည့်ရအဲ့ဓာတွေနဲ့မသက်ဆိုင်ဘူးဒါတမင်ကိုအတူပြည့်စုံပါသေးတယ်ဆိုတော့သူတို့ကလည်းတည်ပြရမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်သိချင်တာကဥရောပတိုက်ကတချို့နိုင်ငံတွေမှာအကြမ်းဖက်ဝါဒတွေပြန့်နှံ့လာတဲ့အတွက်ကြောင့်လူလတ်ခွင့်တချို့ကိုသူတို့စည်းပြီးတော့ဟန်တာရမယ့်သဘောမျိုးဖြစ်လာတယ်ဆိုတာမျိုးတွေ့ရပါတယ်မြန်မာနိုင်ငံမှာကြတော့မုန်းစကားတွေကိုလှုံ့ဆော်တဲ့ကိစ္စတွေလည်းပဲအများကြီးကြားနေရပါတယ်အဲ့ဒီကိစ္စကောဒီသရောစာကိစ္စကိုအရင်ယူသလိုထိတိယောက်အောင်အရင်ယူမှုရှိပါသလား
ဒီစားကဒီမိုကရေစီလိုလားသူတွေနဲ့ဒီမိုကရေစီကိုဆန့်ကျင်သူတွေနဲ့ရဲ့ဒီပြည်ပခါကမပြည့်ပြည့်ဘူးဆရာအာနာလွန်ဆော့ဝဲရရှိနေတယ်အဲ့တော့အာနာလွန်ဆော့ဝဲရဲ့နောက်ွယ်မှာအဲ့ဒီခုနပြောတဲ့ကျွန်တော် hate speech တွေပေါ့ဆရာရဲ့သူ့ဖွဲ့စည်းတဲ့မှာအချင်းချင်းပြည်ပခါဖြစ်အောင်ကြိုတင်ပြီးတော့မီးမွေးနေတဲ့ကြာစီနေတဲ့အမှုတွေရှိရဆရာဒါကဘာကြောင့်လဲဆိုတော့ဒီမိုကရေစီကိုသွားနေတဲ့အစိုးရကိုနောက်ခုတ်တိုက်လဲနေနေတာပေါ့ဆရာရဲ့ဒါကျွန်တော်မြင်လာတော့တော့ဒီပြောစာလေးဟာတကယ်တော့ဘာမှမဖြစ်တော့ပါဘူးဆရာဒါကတရားနဲ့တရားညှိနေတယ်လို့လောကမှာကိစ္စနောက်တစ်ခါအရေးကြီးမယ်ဆိုရင်လည်းကျွန်တော်တို့မီဒီယာလောသူတို့ကိုယ်တိုင်ပြောထားပြီးသားရှိရဲ့မီဒီယာဥပဒေနဲ့ပဲအရေးကြီးပါမှာဖြစ်တယ်ဒီအပြင်ကျွန်တော်တို့စာတမ်းချင်းကောင်စီဟုတ်လား press council လည်းရှိတယ်အဲ့ဒီကြားထဲကမှဒါဘုံမောင်းနိုင်ပြီးတိုင်းဒီလိုလုပ်ရဆိုတာကဒီမီဒီယာလွတ်လပ်ခွင့်ကိုနောက်တစ်ခြားဒီလိုမကဖုံမနေနဲ့ရေးလာမယ်ပြောလာမယ်လူတွေကဒါကတော့ဟန်တားလိုက်တာပဲလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဆရာ
ဟုတ်ကဲ့နောက်မြန်မာနိုင်ငံမီဒီယာလောကသားတွေခံပြင်းနေတဲ့စကားတစ်ခုကြားရပါတယ်အခုတော့မှမီဒီယာဟာတွေကကြီးကန်းလို့ပဲဝိုင်းအားကြရတယ်ဆိုတဲ့အတွက်ကြောင့်ဆိုတော့မီဒီယာဟိုများရဲ့သက်စကားနဲ့ပြောဆိုကျေးဇူးကန်းနေသလားမီဒီယာရဲ့တမိုးကိုသူတို့စိမတ်မပြုတ်တဲ့သဘောလားအဲ့စကားနဲ့ပတ်သက်လို့လည်းဆရာသဘောထားကြချင်ပါသေးဆရာ
ဆရာတော့အမှန်ပြောလို့ရှိရင်မီဒီယာရဲ့ကျေးဇူးတရားကိုမသိတဲ့မီဒီယာကိုအလုံးမချတတ်ရင်တော့အဲ့ဒီလိုပုံပုံမျိုးအဲ့ဒီလိုပါတီမျိုးအဲ့ဒီလိုဖွဲ့စည်းမျိုးတွေဟာရေရှည်မခံတာဘူးဆရာရဲ့ကျွန်တော်တို့ဒီ time မှာကျွန်တော်တို့နေလာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင် fact in ဘာကြောင့်ပြုတ်ကျသွားလဲဆိုရင်သူဒါမီဒီယာရေးကြည့်တဲ့မီဒီယာသမားတွေကသူအဲ့ဒါတိုက်ခိုက်တာဆတာပဲအဲ့ဒီကဆပြီးတော့နောက်ဆုံးမှာ
ဒီဒီမိုကရေစီကိုရှေ့ဆောင်မဲ့ပါတီပြဒီမိုကရေစီကိုရှေ့ဆောင်မဲ့ပုံပေါ်တယောက်ဘိုးလိုအာနာရလောင်မီယာရလောင်မီဒီယာသမားရလဲနော်သူတောင်းတာသူတောင်းကြီးရဲ့ဝိုင်းနဲ့ဝင်ခဲ့ကြပါတယ်နော်အပြင်ရောက်နေတဲ့လူကိုထဲရလူတွေကတော့တော့ခဲရတဲ့လူကကြပါတယ်ထောင်ကြတန်းကြခံပြီးလုခဲ့ကြရတယ်ဒီတဲ့လူတွေဒီသွားကြတယ်အဲ့ဒီလူလုခဲ့တဲ့အစီအလာတွေကိုတော့ဒါကျွန်တော်တို့မပုတ်ခတ်ခြင်
ဒီကနေ့ကျင့်ဝတ်တွေဖြစ်စီတဲ့အပြန်အလှန်လဲကူညီတယ်အပြန်အလှန်လဲတတိပေးတယ်အဲ့လိုရှိတယ်ဒါပေမဲ့ဒီကနေ့နိုင်ငံမှာဆော့ဝတ်တော့ပြောကြတဲ့အာဏာလုံးဆွဲပွဲဖြစ်နေတဲ့ခါကြတော့တရားထဲမှာဝင်ပြီးတော့မီဒီယာအယောင်ဆောင်ပြီးတော့မီဒီယာအရေးချုံပြီးတော့မီဒီယာကိုနာမည်ဖြတ်တာတွေခံရရစရာအဲ့ဒါလည်းရွေးချယ်ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်မီဒီယာကိုနာမည်ပြအောင်လုပ်နေတာ media log ma pyatana de po pi lo di thwa la ya chi ba de sia ba lo le so lo aku ka ya media a chu ko no di nau kwe ne ngwe ya chi a ne tain thon ni la de ngwe ya chi a ne jino lo kai de chin chaung ni la de da myu de sa phit la bi sia
naw tuku ya sia indonesia so ba ro myanmar naingan de ne ne so bi yo thru ma le democracy a khwin lan ya la de media de le be a mya yi yi la ja de da mae tchu thong tat thu de ya ba byo le so lo media lut lut khwin ne ma media de ha Panai as in financially not free as you are level. See why I think Miku Kimes or Yeti Nine Media Sura Kashaja. So a young level media ha, Simane, Lanyang Wom, Yang Mine, Kakesi, Lupio, so Mimananga, Mao, Media Riha, to get Lulala, Panai as in Go Yeti Nine Yawa, a Kakaja, Lujin Lang, with the Mamma, myself and I was Sulakna. She was a Chinese
thing on Rama, you don't think on Muga. Amadi Madrinza, Lula can see the law. So, Melosi, Genoa, a good option in the governor, the media ownership was here, not the media of Rubia, kind of a little bit of ตาบิ้วพอปะลุเมียอุขึ้นนี่แหละอะล่ะบ้าจังเลยสรุปว่าดิไพเชนเนี่ยก็ไม่อยู่หรอกไพเชนเนี่ยตัวเราอุติเนี่ยไอ้ดาเนี่ยโจเตียนพี่တော့ดิเซปเซนเซอร์ลงนี่ดาดิก็พอใช่แล้วอย่างอกุขึ้นนี่ดาก็จะเราประมาณว่าเอ่อตะเรนมาตรงเนี้ยๆก็ตลอดชินๆเนี่ยโจเตียนพี่เซปเซนเซอร์ลงนี่ดาดิฐานใช่ป่ะดิแค่มาอกุจะเอาแท้ตัวจินน่ะอะไอ้ดาตะเรนมีเดียเนี่ยค้างกันน่ะส่วนโซอ่ะที่เป็นคันตาขึ้นนี่ป่ะ
ကျောင်းစံတာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတကြိမ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတေးနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။ VOA အမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုမျှော်တော့ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။
ခု ရာသီတွင် မုတ်တုံမူနဲ့အတူ ရန်ကုန်မြို့ပြရေကြီးမှုတွေကြောင့် ရန်ကုန်မြို့ကနေမှာ တွားရေးလာရေးတွေမကဘဲနဲ့ စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်။ ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲ နှစ်စဉ်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းကျပ်ကတွေမှာရေလွှမ်းမှုခံနေရတဲ့ဘေးစိုးကို ဘယ်လိုမျိုးဖြေထုတ်ကောက်ကယ်ပြင်ဆင်နိုင်မလဲ လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ ပအဝင်ဆွေးနွေးလိုသူတွေ view ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ် မိမိတို့ရဲ့အမြင်မိမိတို့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VUE Facebook ဆက်မင်းနာမှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1300နဲ့3000နဲ့9998လေးဖြစ်ပြီးတော့ email လိပ်စာက
ဒ VOA American တာကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေတပတ်ကိုနှစ်ကြိမ်ညတိုင်းညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြာနေသေးတဲ့အားကစားသတင်းလွှာကိုထုတ်လွှင့်ပေးပါရမယ်။တပတ်အတွင်းထိတ်တန့်ရောက်နေတဲ့အားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြင်သစ် Open Tennis ပြိုင်ပွဲမှာတော့ Nadal နဲ့ Ostapenko တို့ချန်ပီယံဖြစ်ပြီးတော့ထူးခြားတဲ့စံချိန်တွေကိုလည်းတင်ခဲ့ကြပါတယ်။အင်္ဂလန်လူငယ်အသင်းကတော့တောင်ကိုရီးယားမှာကျင်းပတဲ့ FIFA U20 ကမ္ဘာဖလားကိုအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်။ကမ္ဘာပြေကုန်ပြစ်ချန်ပီယံ Usain Bolt ဟာဂျမေးကာမျိုးပေါ်ကသူ့ရဲ့နောက်ဆုံးပြိုင်ပွဲမှာဘူးဆွဲပြီးတော့ဂျမေးကာနိုင်ငံသားတွေကိုနှုတ်ဆက်ခဲ့ပါတယ်။ဒီလိုတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုအခုတစ်ပတ်မှာကျေးဇူးပေးသောမှာဖြစ်ပါတယ်ခင်ဗျာ။ Indian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားပါပြီ။မြို့သားဘက်မှာ Champion 6ချိန်ဖြစ်မှုတဲ့ Spain က Rafael Nadal နဲ့ Switzerland က Stan Wawrinka ကိုဘိုးလူခဲ့ကြပြီးတော့မြို့သမီးဘက်မှာတော့ Romania ကကမ္ဘာအဆင့်3 Simona Halep နဲ့ Latvia က Yelena Ostapenko ကိုဘိုးလူခဲ့ကြတာပါ။တနင်္ဂနွေကမြို့သမီးတူချင်း Final မှာတော့ Halep ကပထမပွဲကို 6-4 နဲ့နိုင်ပြီးတော့ဒုတိယပွဲကိုတော့ Ostapenko ကနောက်ကလိုက်ကစားပြီးမှ 6-4 နဲ့ပြန်နိုင်တာကြောင့်တပွဲစီစီဖြစ်နေပြီးနောက်ဆုံးပွဲမှာ Ostapenko က 6-3 နဲ့နိုင်ရပြီးတော့ပြင်သစ် Open Champion ဖြစ်သွားပါတယ်။ဒါဟာသူမအတွက်တော့ပထမဆုံး Grand Slam ဆုဖလားတွေမဟုတ်ဘဲကြီးစားတဲ့ Tennis ကစားသမားအဖြစ်နဲ့လည်းပထမဆုံးရတဲ့ဆုဖလားဖြစ်ပါတယ်။ပြင်သစ် Open Champion ဖြစ်လာတဲ့ပတ်သက်ပြီးတော့ Ostapenko ပြောတာကတော့
Yeah, I'm really happy to win here and I
think ဒီပြင်သစ် Open ကိုနိုင်လိုက်လို့ကျွန်မတကယ်ဝမ်းသာမိပါတယ်။အခုချိန်ထိကျွန်မကိုကျွန်မမယုံနိုင်လောက်အောင်ပါပဲ။ဒါကြောင့်လည်းဆိုတော့ဒါကကျွန်မရဲ့အိမ်မက်ဖြစ်ပြီးဒီအိမ်မက်တွေအမှန်တကယ်ဖြစ်လာလို့ပါရှင်
။ပြင်သစ် Open ကိုနိုင်လိုက်တဲ့အတွက် Ostapenko ကစုချင်းငွေအဖြစ်နဲ့1.3 billion ရရှိသွားခဲ့ပါတယ်ခင်ဗျာ။အမျိုးသားတူချင်း Final မှာတော့ Rafael Nadal က Stan Wawrinka ကို6-2, 6-3, 6-1နဲ့၃ပွဲပြတ်အနိုင်ရပြီးတော့ပြင်သစ် Open Champion ဖြစ်သွားပါတယ်။ဒါဟာ Nadal အတွက်တော့ပြင်သစ် Open ကို10ချိန်မြောက်ရတာပါ။ဒါကြောင့် Nadal ဟာ Grand Slam ပြိုင်ပွဲတွေကိုကြီးစားကစားသမားတွေပဲဝင်ပြိုင်ကြတဲ့ Open Era ပြိုင်ပွဲတွေမှာပြိုင်ပွဲတစ်ခုတည်းကို10ချိန်နဲ့အများဆုံးဘူးဆွဲတဲ့ကစားသမားအဖြစ်နဲ့စံချိန်တင်လိုက်ပါတယ်။ဒါကြောင့်အခုဆိုရင် Nadal ဟာ Grand Slam ပြိုင်ပွဲတစ်ခုတည်းမှာအများဆုံးအနိုင်ရတဲ့ကစားသမားအဖြစ်စံချိန်တင်လိုက်နိုင်ပါပြီ။အခုလိုပြင်သစ် Open ကို10ချိန်နိုင်လိုက်တာကြောင့်သူ့ကိုပြင်သစ် Tennis အဖွဲ့ချုပ်နဲ့ပြင်သစ် Open Season သူတွေကအထူးပြုလုပ်ထားတဲ့ပုံစံတူပြင်သစ် Open Super Player နဲ့အတူစုချင်းငွေဖြစ်တဲ့ Euro 1.3 billion ချီးမြှင့်ခဲ့ပါတယ်။ဒါပြင်စုချင်းမြင့်နဲ့ဆင်းမြင့်မှာလည်း Nadal ကိုဂုဏ်ပြုတဲ့အနေနဲ့ပြင်သစ် Open အမှတ်တံဆိပ်ကို10ဆိုတဲ့အမှတ်တံဆိပ်ပြုလုပ်ပြီးတော့ဂုဏ်ပြုချီးမြှင့်ခဲ့ပါသေးတယ်။ Nadal ဟာပြင်သစ် Open ကိုနိုင်လိုက်တဲ့အတွက်အခုဆိုရင် Grand Slam Super Player ကိုစုစုပေါင်း15ချိန်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကအရင်ကမ္ဘာနံပါတ်1ကစားသမားမာရီယာရှာရာပိုးဗာဟာဝင်းဘလ်ဒန်ပါဝင်လာမယ့်မျက်ခင်းမြင့်တင်းနစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်။ပြီးခဲ့တဲ့ယောမအိုပန်မှာရခဲ့တဲ့ဘဲဘက်ပေါင်ဒန်ယာအချိန်မီပြန်မကောင်းတာကြောင့်မကစားနိုင်တော့ဘူးဆိုပြီးတော့စနေနေ့ကသူ့ရဲ့ Facebook စာမျက်နှာကနေပြောလိုက်တာပါ။ယောမအိုပန်မှာရခဲ့တဲ့ကြောက်သားဒန်ယာကိုစကန်ပြန်ရိုက်ကြည့်တဲ့နေရာမှာမသက်တာတဲ့အတွက်ဒီပြိုင်ပွဲတွေမှာဝင်ပြိုင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့အင်္ဂလန် U20 အသင်းဟာကမ္ဘာချန်ပီယံဖြစ်သွားပါပြီ။တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ FIFA အသက်20အောက်ကမ္ဘာဖလား Final ကိုတနင်္ဂနွေနေ့ကကစားရမှာအင်္ဂလန်က Venezuela ကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်သွားတာပါ။အင်္ဂလန်အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ Everton တိုက်စစ်မှု Dominic Calvert-Lewin ကသွင်းခဲ့တာပါ။ဒါဟာအင်္ဂလန်အတွက်တော့1966ကမ္ဘာဖလားနောက်ပိုင်းမှာပထမဆုံးအကြိမ်ကမ္ဘာချန်ပီယံဖြစ်တာလည်းဖြစ်ပါတယ်ခင်ဗျာ။ဒီတော့မှာကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာခြေစမ်းပွဲတွေကိုလည်းကစားခဲ့ကြပါသေးတယ်။ဆွီဒင်နဲ့ပြင်သစ်တို့ရဲ့ကမ္ဘာဖလားခြေစစ်ပွဲမှာတော့ပြင်သစ်ကိုယ်သမားရဲ့အမားကိုအခွင့်ကောင်းယူပြီးတော့ဆွီဒင်အသင်းခွင်းလယ်ကနေကန်သွင်းသွားခဲ့လို့ဆွီဒင်ကပြင်သစ်ကို2-0နဲ့နိုင်သွားပါတယ်။ဂလတ်စကိုမှာကစားတဲ့စကော့တလန်နဲ့အင်္ဂလန်ပွဲမှာတော့ပွဲပြီးကနေမှစကော့တလန်ဘက်ကဖရီကစ်2ဂိုးဟယ်ရီကိန်းရဲ့နောက်ဆုံးမိနစ်ချိပါဂိုးတွေကြောင့်တစ်ဖက်2ဂိုးစီနဲ့တည်ကျသွားပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာကစားတဲ့ဘရာဇီးလ်နဲ့အာဂျင်တီးနားပွဲမှာတော့အာဂျင်တီးနားနောက်တန်းလူမကာရိုရဲ့ဂိုးနဲ့အာဂျင်တီးနားကတကူးကိုမရှိနိုင်သွားတာကြောင့်အာဂျင်တီးနားနီးပြားတဲ့ဆန်ပါဦးလီဟာသူ့ရဲ့ပွဲဥဒ္ဒမှာအနိုင်ရသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းမှတ်မှာတော့မေရီနဲ့ဆွီဒင်တိုက်စစ်မှုအီဘရာဟီမိုဗစ်တို့စာချုပ်သက်တမ်းထပ်မတိုးကြဘဲနဲ့လမ်းခွဲလိုက်ကြပြီဖြစ်ပါတယ်။အစောပိုင်းကတော့စာချုပ်သက်တမ်းထပ်တိုးမလို့အတန်တွေထွက်ခဲ့ပေမဲ့အခုအခါမှာတော့မေရီကသူ့ကိုစာချုပ်ထပ်မတိုးဘဲနဲ့အသင်းကနေထွက်ခွာဝင်ပေးလိုက်တယ်လို့ဂျွန်လာ9ရက်နေ့ကအသင်းရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ Menuga Ibrahimovic na Lankwala bime tapha ma le Benfica ma gaza ni de Sweden Nautan lu Lindelof ko kho bo tabo tu nyi mu ya daw bi so pyo chin nya lai ba de. Menu twat daw da ha la me bo long ya di twat patama so kho yu a phit lai de gaza dama le phit ba de khnya. Italy ba ma raw Inter Milan a tin ga Roma ni pya haung Luciano Spalletti ko ni pya a phit ne kho yu lai ba de khnya.ပြေခုံပြပြိုင်ပွဲတွေဘက်မှာတော့ကမ္ဘာမီတာ100နဲ့မီတာ200ပြေခုံပြချန်ပီယံယူဆိန်ဘိုဟာသူ့ရဲ့မွေးရည်မြဖြစ်တဲ့ဂျမေးကာနိုင်ငံမှာသူ့ရဲ့နောက်ဆုံးပြိုင်ပွဲကိုဝင်ပြိုင်ခဲ့ပါတယ်။ဂျမေးကာနိုင်ငံမြို့တော် Kingston မှာစနေနေ့ကလှုပ်တဲ့မီတာ100ပြိုင်ပွဲမှာသူက 10.33 စက္ကန့်ပြေးပြီးတော့ပထမရခဲ့ပါတယ်။ဒီပွဲဟာသူ့အတွက်တော့စိတ်အလုံးရှားဆုံးပွဲဖြစ်တယ်ဆိုပြီးတော့ဘိုးကပြောပါတယ
်။ I don't think I've ever been that nervous.
မီတာ100ပြိုင်ပွဲမှာဘယ်တော့မှဒီလောက်စိတ်မလုံးရှားဘူးပါဘူး။ဒီလူတွေကအခုလိုအနေထားမျိုးနဲ့လာပြီးအားပေးကြတာစသိန်းတောင်ထမိပါတယ်လူတွေလာအားပေးမယ်ဆိုတာတော့သိပါတယ်ဒါပေမဲ့ဒီလောက်များလိမ့်မယ်လို့ထင်မထားဘူးကျွန်တော်ကအခုလိုအားပေးခဲ့တဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ
်ဘိုးဟာလန်ဒန်မှာလာမယ့်ဩဂတ်လမှာကျင်းပမယ့်ကမ္ဘာပြေးခုံပြပြိုင်ပွဲအပြီးမှာတော့အပြေးသမားဘဝကနေလုံးဝအနားယူရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလှကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင် VOE ကိုအင်တာနက်ကနေပြီးဝေဖန်ချန်ပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့ရတယ်၊တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတော့ VOE မြန်မာ American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှ855ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့ပြင်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့ပြင်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီကနေ့ထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမှများမြန်မာရေးတုံ့တက်ချက်မနေ့ကင်းအင်္ဂလိပ်သင်ခန်းစာတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစကားပြောကြရအောင်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်။အခုညထုတ်လွှင့်ပေးနေတဲ့9နိုင်ငံကနေ10နိုင်ငံထိအစီအစဉ်အစဆုံးကိုအတန်လှင့်ချိန်ပြီးပြီးချင်းည10နိုင်ငံကနေ17နိုင်ငံထိပြန်လည်နားဆင်နိုင်ပါရှင်။ခုဗုဒ္ဓနေ့ညပိုင်းအစီအစဉ်အဆုံးမသတ်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်တင်ပြီးထပ်ကကြေညာပေးပါအောင်မယ်ရှင
်။အမေရိကန်လွှတ်တော်မှစတက်ဖန်စကာလီစီဒီကနေ့တနက်နေ့ပြစ်ခတ်ခံရပါတယ်။ဝါရှင်တန်ဒီစီမြို့တော်နီးကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့မှာလွှတ်တော်မှတ်တည်ရဲ့ဘေ့စ်ဘောလေ့ကျင့်ကစားပွဲမှာပြစ်ခတ်ခဲ့သူကတော့အီလီနိုက်ပြည်နယ်ကအသက်66နှစ်အရွယ်ဂျိမ်းစ်တီဟော့ကင်ဆန်ဖြစ်တယ်လို့အနာပိုင်တို့ကထုတ်ဖော်ပြောဆိုပါတယ်ပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးဘေ့စ်ဘောလေ့ကျင့်ကစားတာမှာပြစ်ခတ်မှုအတွင်လွှတ်တော်မှနောက်လွှတ်တော်ဝန်ထမ်းနဲ့လွှတ်တော်ရဲတွေထိမှန်ခဲ့ပါတယ်တင်ပဆုံးမှာတနက်ထိမှန်ခဲ့တဲ့လွှတ်တော်မှစကာလီစီကိုတော့ဆေးရုံတင်ထားပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့သူ့ရဲ့ယုံကထုတ်ပြန်ထားပါတယ်ရှင်ပြည်နယ်ငံလန်နံမြို့တော်အနောက်ပိုင်းက24တပ်မြေအဆောက်အုံမှာမိအကြီးအကျယ်လောင်ကျွမ်းနေပြီးမိသက်သမားတွေနှိမ့်သက်ခဲ့ရပါတယ်။တေဆုံးသူ6ဦးရှိပြီလို့ရဲတပ်ဖွဲ့ကအတည်ပြုပြီးတော့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်မှုတွေမှာတေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသတိပေးပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခြေခံဥပဒေကိုချိုးဖောက်ပြီးသူ့ရဲ့စီးပွားရေးလုပ်ငန်းတွေထံကနေနိုင်ငံရေးချားကငွေကြေးတွေလက်ခံနေတယ်လို့ဆွတ်ဆွဲပြီးဒီမိုကရက်လွှတ်တော်အမတ်တွေကဖက်ဒရယ်တရားရုံးတစ်ခုမှာအမှုဖွင့်ထားပါတယ်။အထက်နဲ့အောက်လွှတ်တော်ဒီမိုကရက်အမတ်190ကျော်တို့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပဲအမှုဖွင့်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထူယာဘူရာဒေသရဲ့အစိပ်ပိုင်းတချို့ကိုမနေ့အင်္ဂါနေ့ညကအစ္စလာမ်ပြစ်သွေးကြွ IS အဖွဲ့ကသိမ်းယူပါတယ်။အဲ့ဒီဒေသတွေမှာအာဖဂန်တာလီဘန်တွေနောက်အစိုးရလိုလာတဲ့ပြည်သူ့စစ်တပ်ဖွဲ့တွေနဲ့ IS တပ်ဖွဲ့ဝင်တွေကြားနေ့စဉ်ရက်ဆက်အပြင်းထန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်မှာ IS တို့ကသိမ်းယူတာဖြစ်ပါတယ်ရှင်။
မ ဟိုရင်းနေညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရေးမှူးကမတ်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ကြပါတယ်။မနေ့ကကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။